ရွေးကောက်ပွဲအတွင်းအမျိုးသမီးတွေပါဝင်လာတဲ့အခြေအနေကိုလေ့လာထားတဲ့စစ်တမ်းကို Gender and Development Institute GDI အဖွဲ့ကရန်ကုန်မြို့လှိုင်မြို့နယ်ကရုံးခန်းမှာဒီနေ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲ့ဒီစစ်တမ်းအရာရွေးချယ်ခံရတဲ့အမျိုးသမီးကိုယ်စားလှယ်အရေးအတွက်ဟာအရင်ရွေးကောက်ပွဲတွေထက်ပိုများလာပေမယ့်အမှန်တကယ်လိုအပ်တဲ့ရာဂိုင်းနှုန်းအထိမရောက်ရှိသေးတဲ့အတွက်ကြောင့်အမျိုးသမီးအခွင့်အရေးတွေအမျိုးသမီးတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေပေါ်ထွက်လာဖို့အတွက်အခွင့်အလမ်းနည်းနေသေးတယ်လို့ပြောပါတယ်။ဒါအပြင်နိုင်ငံရေးပါတီတွေရဲ့ဥဆောင်မှုမှာအမျိုးသမီးတွေနည်းနေသေးကြောင်းကိုလည်း GDI ရဲ့အမှုဆောင်ဒါရိုက်တာစလိုင်းအိုက်ဇက်ခင်ကပြောပါတယ်။လွန်ခဲ့တဲ့2010နဲ့2012ရွေးကောက်ပွဲတွေထက်စာရင်ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသမီးပါဝင်မှုပိုများပေမဲ့ဒီထက်ပိုပြီးလိုအပ်တယ်လို့လည်းစလိုင်းအိုက်ဇက်ခင်ကပြောပါတယ
်။လွတ်တော်တဲ့ကိုရောက်သွားတဲ့ပါတီတွေရဲ့အမျိုးသမီးနဲ့ပတ်သက်တဲ့မူဝါဒတွေနဲ့ကြည့်လိုက်ရင်ဒီပါတီတွေရဲ့အနေအထားကြီးအမျိုးသမီးနဲ့ပတ်သက်ပြီးတော့တော်တော်ကြီးအားနည်းနေတယ်ဆိုတာကိုပြောရမယ်။အဲ့ဒီအတွက်ကြောင့်မလို့လွတ်တော်ထဲမှာအမျိုးသမီးအရေးအတွက်ဒီ400ခိုင်နှုန်းကနေ700ခိုင်နှုန်းထိတက်သွားလင့်ကစားအမျိုးသမီးတွေရဲ့နိုင်ငံရေးမှာစီးပွားရေးမှာလူမှုရေးမှာပါဝင်မှုအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ဥပဒေချမှတ်တဲ့နေရာမှာတော်လကောင်ဥပဒေရေးဆွဲပြဋ္ဌာန်းနေရာမှာတော်လကောင်စုတင်သွင်းခြင်းမိခုံးမိန်းခြင်းမှာတော်လကောင်အများကြီးတော့ပြောင်းလဲမှုတွေဖြစ်ထွန်းလာမယ်လို့မျှော်လင့်လို့မရသေးဘူးပေါ့
နိုင်ငံရေးပါတီတွေအနေနဲ့အမျိုးသမီးတွေဥဆောင်မှုပိုင်းမှာပါဝင်မှုများလာဖို့အတွက်မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းပြောပါတယ်လက်ရှိလွှတ်တော်အသီးသီးမှာအမျိုးသမီးကိုယ်စားလှယ်ပါဝင်မှုဟာ900ခိုင်နှုန်းလောက်ရှိခဲ့ပြီးပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်1200ခိုင်နှုန်းအထိရွေးချယ်ခံခဲ့ရပါတယ်ကုမီမျိုးသားပါတီရဲ့ဗဟိုကော်မတီဝင်တဦးဖြစ်တဲ့ဒေါ်ဥိဟွေလူကရွေးချယ်ခံရတဲ့မျိုးသမီးတွေအနေနဲ့တိုင်းရင်းသားမျိုးသမီးတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဦးစားပေးဆောင်ရွက်စေချင်တယ်လို့ပြောပါတယ်
။မျိုးသမီးလွှတ်တော်အမတ်တွေကိုကျွန်တော်တို့အနေနဲ့လည်းဒီအမျိုးသမီးတွေဦးစားပေးလေးတွေပေါ့တိုင်းရင်းသားတွေတာဝန်မှာဆိုရင်ဘယ်လိုဖြစ်လဲ။တန်းတူညီမျှချင်းမရှိဘူးပေါ့လေ။မျိုးသားနဲ့အမျိုးသမီးဟာခွေခြားဆက်ဆံတဲ့အစိတ်ပိုင်းမှာရှိနေပါသေးတယ်။ဥတရဘလောက်ပဲပြောင်းလဲပြောင်းလဲဒီအတွေ့အခေါ်တွေကရှိနေတဲ့အတွက်ကြောင့်မလို့ဒီဆွတ်တော်ကနေပြီးတော့အမျိုးသမီးတွေကဒီလိုတိုင်းရင်းသားတွေပေါ့ကျမတို့အနေဆုံးခမီးအမျိုးသားပါတီအနေနဲ့ကတော့အမျိုးသမီးတွေကိုလည်းတွန်းအားပေးစေချင်ပါတယ်
။မျိုးနွယ်စုတွေရဲ့ဓလေ့ထုံးစံအရာအမျိုးသမီးတွေဟာအမျိုးသားတွေရဲ့ဦးဆောင်မှုနောက်ကနေလိုက်ပါရတာဖြစ်လို့နိုင်ငံရေးအုပ်ချုပ်ရေးပိုင်းမှာအမျိုးသမီးတွေပါဝင်မှုနည်းနေတာဖြစ်တယ်လို့လည်းပြောပါတယ်။ကျင်းဒီမိုကရေစီအဖွဲ့ချုပ်ကစလိုက်ပီပီကမေဆနာရှင်တွေရဲ့နိုင်ငံရေးသိရင်ကျက်လာရင်အမျိုးသမီးကိုယ်စားလှယ်လောင်းတွေကိုပို့ပြီးမဲပေးလာမှာဖြစ်တယ်လို့လည်းပြောပါတယ
်နိုင်ငံကြီးရာသီဥတုလို့ခေါ်တဲ့ political weather ပေါ့ဥပမာ2015ရဲ့နိုင်ငံကြီးရာသီဥတုကတမျိုးကြီးဖြစ်နေတယ်ပေါ့ကျွန်တော်တို့နိုင်ငံကြီးအမြင်တွေ awareness တွေမြန်မာနိုင်ငံလုံးမှာပြန့်နှံ့လာတဲ့အခါမှာကြတော့တဖြည်းဖြည်းနဲ့နားလည်လာတဲ့ရင်ကျက်လာတဲ့အခါမှာကြတော့အမျိုးသမီးကဏ္ဍဟာပြည်သူကိုယ်၌ကအများများမဲပေးချင်တာမယ်လို့တော့တုံ့တမိပ
ါနိုင်ငံရေးဦးဆောင်မှုပိုင်းမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့အတွက်အခက်အခဲတွေအတားအဆီးတွေအများကြီးရှိနေဆဲဖြစ်တယ်လို့လည်း GDI ရဲ့ Program Manager ဒီမိုနာကပြောပါတယ
်ဒါမဲ့ကျမတို့ဒီနေရာမှာအမျိုးသမီးများရွေးကောက်ပွဲမှာပါလာတယ်များများပါလာတယ်ဆိုတဲ့နေရာမှာဆိုလို့ရှိရင်အခက်အခဲတွေအများကြီးရှိပါတယ်သူတို့အနေနဲ့ပေါ့နော်တွေ့ခဲ့ရတာလည်းသူတို့ personally ရောမိသားစုအနေနဲ့ရောသူတို့ရဲ့ဟိုဒါပတ်ဝန်းကျင်အနေနဲ့ရောအခက်အခဲတွေအများကြီးရှိရပေါ့စင်တင်မဖြစ်သေးတဲ့ပတ်ဝန်းကျင်တွေကလည်းလက်ခံဖို့ခက်သေးတယ်ဒီအမျိုးသမီးတွေများများပါလာဖို့ဆိုလို့ရှိရင်တော့ဒီအရာတွေကိုကြော်လွားဖို့အတွက်အများကြီးလိုပါသေးတယ
်ဒီစစ်တမ်းကို GDI နဲ့အောက်ဆွမ်းအဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလမှာနိုင်ငံရေးပါတီပေါင်း90ကျော်ရှိတဲ့အထက်က28ပါတီကပဲအမျိုးသမီးတွေနဲ့ပတ်သက်ပြီးမက်ဆေ့စည်းရုံးခဲ့တာတွေကိုတွေ့ရတယ်လို့ဒီကနေ့ထုတ်ပြန်တဲ့စစ်တမ်းမှာပါရှိပါတယ်ရှင်